င်္ဂလကအတိုင်းဝိုင်းကမြန်မာနိုင်ငံပေါ်တန်ခတ်အရေးယူပိတ်ဆို့ထားတာတွေနဲ့ပတ်သက်ပြီးပြည်တော်စုလွှတ်တော်မှာဆွေးနွေးမဲ့အဆုပ်ပြုချက်ကိုကျန်းဖို့အမှတ်ဦးထေဦးတင်ပြခဲ့တယ်လို့သတင်းတွေမှာတွေ့ရပါတယ်။တစ်ချိန်တည်းမှာပဲနိုင်ငံရေးပါတီတချို့ကလည်းပိတ်ဆို့အရေးယူမှုတွေဟာပြည်သူတွေကိုပိုပြီးဆင်းရဲစေတယ်ဆိုတဲ့အကြောင်းပြချက်နဲ့ပြန်ရုပ်သိမ်းပေးဖို့တောင်းဆိုနေတာတွေတွေ့ရပါတယ်။အမေရိကန်ဥရောပနဲ့တခြားနိုင်ငံတွေကမြန်မာစစ်စွာကိုပိတ်ဆို့အရေးယူရတဲ့အကြောင်းရင်းကတော့စစ်စွာဟာနိုင်ငံချင်းသားတွေအများအများဖမ်းဆီးထောင်ချထားတာ1990ရွေးကောက်ပွဲရလက်အရအနိုင်ရပါတီကိုအာဏာလွှမ်းပေးတာတိုင်းရင်းသားဒေသတွေမှာဖိနှိပ်ချုပ်ချယ်ထားတာတွေကြောင့်လို့ပြောထားပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလည်းမြန်မာနိုင်ငံမှာတိသာထင်ရှားတဲ့အပြောင်းအလဲတစ်စုံတရာမတွေ့မချင်းပိတ်ဆို့အရေးယူမှုတွေပြန်မရုပ်သိမ်းသင့်ဘူးလို့ပြောဆိုထားတာအများအသိဖြစ်ပါတယ်ဒီတော့တွင်မှာပဲ88မျိုးဆက်ចောင်းသားများအဖွဲ့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားတပ်မတ်ကများအဖွဲ့ချုပ်နဲ့တန်ခါတပ်ပေါင်းစုတို့ကစစ်စွာကပြည်သူတွေပေါ်ပိတ်ဆို့အရေးယူထားတာတွေကပဲတိုင်းပြည်ကိုဆင်းရဲတွေနှက်စေတဲ့အတွက်စစ်စွာရဲ့ပိတ်ဆို့အရေးယူထားတာတွေကိုပြန်ရုပ်သိမ်းပေးဖို့တောင်းဆိုတဲ့ညင်ညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။သူတို့ပြောတယ်စစ်စွာရဲ့ပြည်သူတွေပေါ်ပိတ်ဆို့မှုတွေဆိုတာဘာတွေလဲ။တန်ခါတပ်ပေါင်းစုရဲ့ကိုယ်စားလှယ်ဆရာတော်တစ်ပါးဖြစ်တဲ့ဦးဓမ္မတီရီကအခုလိုမိန့်ကြားပါတယ
်။စစ်စွာရဲ့ပိတ်ဆို့မှုတွေကတော့ကိုရင်တို့ဘာသာရေးပိုင်းဆိုင်ရာမှာဆိုလို့ရှိရင်2007ရေးခင်းနဲ့မက်ကင်ကျောင်းပါဝင်အခြားကျောင်းတွေကိုဖြစ်ပိတ်ထားတာလေဦးကျင်ကြီးကမဖွင့်နေသေးဘူးပြီးရင်တန်ခါတွေကိုလည်းဆက်လက်ဖမ်းဆီးနေတယ်အခုတဲကြီးစစ်တွေအန်ရထားလမ်းဖောက်တဲ့နေရာမှာလည်းမလွတ်တဲ့ရှေးအောင်ဖျားတွေဖြတ်ရတယ်ဒါကြီးသားတို့အမြောက်တို့ကတောင်ကွေးတို့မှာဆိုရင်လည်းကျောင်းတိုက်တွေကိုအခုကျက်ဆိုင်နေတယ်ဆက်ပြီးတော့တခါတရားဟောခွင့်တွေကိုလည်းအကန့်အသတ်နဲ့ထုတ်ချဲတယ်ဟန်တာတယ်
အဲ့ဒီနောက်မှာတော့ဘကိုးတိုင်းရှေ့ကျန်းရေတာရှင်မျိုးနယ်က NLD ပါတီဝင်တွေရဲ့ကလေးစာတင်ကြောင်းနဲ့ပတ်သက်ပြီးအာရဘိုင်းတွေဖိအားပေးတဲ့ကိစ္စနဲ့ပတ်သက်လို့အခုလိုကြားရပါတယ်
။ကျွန်တော်တို့ပြီးတဲ့25ရက်နေ့က RF ရပဲကျွန်တော်တို့ဂျင်းဒီသတင်းကိုထုတ်ပြထားတယ်။အင်္ဂလိပ်စာအချိန်ကတင်တဲ့ကလေးလေးတွေကိုတင်ပြတဲ့ကိစ္စ။အဲ့ဒီဓမ္မယုံမာကကျွန်တော်တို့အမျိုးမျိုးဖိအားပေးတာပေါ့ဗျာ။ဓမ္မယုံပိုင်တဲ့ဂောဘကတွေကိုသူကဖိအားပေးတော့ဂောဘကတွေကလည်းဒီနေ့ဓမ္မယုံကတော့ခတ်သွားတာ။ပြီးတော့ဒီနေ့ကျွန်တော်တို့နေရာတနေရာကိုရွှေ့လိုက်ရတာ။အခုကျောင်းသားတရားနီးပါးတော့ဖြစ်လာတဲ့အခါကျတော့အရာလည်းမဆန့်ဘူးမဆန့်တော့ကျတို့ကလောဆယ်အခက်ခဲရှိတာပေါ့ဗျာနောက်တခါအခုသင်တဲ့ကျောင်းဆရာပေါ့လေကျောင်းဆရာကိုရေးရနေပြီးတော့ကျောင်းဆရာလေးရဲ့နာမည်ဘယ်လိုဘယ်ရတော့ဘာလို့ညာတော့နေမျိုးစုံနေပေါ့ဗျာဟိုတွေ့ဝိုက်ပြီးတော့သူကလိုက်တော့ဖိအားပေးတာပေါ့သူ့ကိုလိုက်စင်နဲ့ညီမဆိုတာနဲ့ကျတို့ကဒီကလေးလေးကိုဖယ်ထားရပြန်
ဒီရာရှိမျိုးနယ်က NLD အဖွဲ့ဝင်တူပြောပြသွားတာပါ။နောက်ထပ်ကြားရတာကတော့စေဆွတ်တီဆောင်နေတဲ့နေပြည်တော်မှာဒေသခံပြည်သူတွေစီကမြေရတွေတင်ပြီးတံပိုးကြီးကြီးနဲ့ပြန်ရောက်လို့ဒေသခံပြည်သူတွေနစ်နာနေတဲ့အကြောင်းတွေပါ။ရဲ
ကုန်းသွားတူအောင်ဝိုင်းပြီးဒီလေးတောင်ပတ်လဲသူတိတ်ရတာ။ကြီးရတောင်တွေကဘာမှလည်းဆက်လို့စားလို့မရတော့ဘူး။ဒါနဲ့ပတ်သက်လို့ပြည်နယ်ရေဒီမြေရေဒီလည်းဘာမှမပေးဘူး။ဒီကြီးရကြီးရဲ့လယ်သေးတွေကိုကြတာလည်းအရင်ကပေါ့တော့အရင်တော့ဆိုရင်လယ်သေးတွေကိုမချက်ခိုင်းဘူး။အရာကစားပေးမှချက်ခိုင်းတယ်။ကြတဲ့ကျွန်တော်ကြတာမဟုတ်ဘူးအကုန်လုံးဆက်ချင်းဖြတ်ခိုင်းတယ်အားလုံးခမန်းကြီးလေတဲ့ဟိုနောက်ကရှိမှာပေါ့လေတဲ့50ဝန်းကျင်လောက်ရှိအဲမဖြစ်ရင်အနာဘန်းနဲ့ရေးယူမယ်ဆိုတာနဲ့ကျွန်တော်ကကြောက်တော့ဖြတ်ပြီးလဲအဲကြားလာတော့အဲ့ဒီကွက်တွေကကျွန်တော်တို့ပြည်သူချပေးဖို့မဟုတ်ဘူးသူတို့သိန်းတစ်ထောင်လုံးနဲ့ကျောင်းစားပြီးရလို့လည်းကြားတယ်အဲကျွန်တော်ကြားရတဲ့ပြင်ပြောပါလေအဟိုးပဲဒီမတ်တတိကုန်းရဲ့ခုံညင်ပေးရဟာဆိုလို့ရှိရင်ကြားလာသိန်းဟုတ်ကဲ့လေရောင်းလာပြီတော့ကောက်ကွင်းကိုနည်းနည်းစီးဖြတ်ပြီးတော့ကောက်ကွင်းတွေကဖြည့်ဖြတ်ပြီးရောင်းလာတယ်။အဲသူတို့ဟာသူတို့ကပြန်ဝင်လာမရှိတော့ဘူး။အဲမှာလည်းသူကပေးပြရတတ်လဲဆိုတော့အဲကောင်ကအညာက50နဲ့100ကျတော့ရှိနေ။အဲဒါကလည်းပြောတာတော့ဥသိမ့်ချိန်ရောင်းလာလို့ပြောတာပဲ။အပြင်ပြန်နေပါလို့ကျွန်တော်မြင်ကြည့်တော့မှာ။အဲဒါတော့3500နဲ့ရောင်းတယ်။ရတဲ့လူတွေလည်းသူတို့လူတွေပဲဒီလူဒီသားတွေနဲ့ရကြတယ်
ဒါတော့နေပြည်တော်ကဒေသခံတယောက်ပြောပြသွားတာပါ88မျိုးဆက်ចောင်းသားတွေအဖွဲ့ကခေါင်းဆောင်တဦးဖြစ်တဲ့ကိုထွန်းမြောင်ကလည်းစစ်စိုးရရဲ့ပြည်သူတွေပေါ်ပိတ်ဆို့မှုတွေနဲ့ပတ်သက်လို့အခုလိုပြောပြပါတယ်
နောက်ပါစစ်စိုးရဲ့စိတ်ကိုခံစားလာလို့သူတို့ပြည်သူတွေက ိုင်ရပါဗျ။ဘာလို့ပြိဿုထားလဲဆိုတော့ဗျာ။အများကြီးလည်းပြောရမယ်ဆိုရင်နော်။အဲ့တော့ကျွန်တော်တနည်းနည်းအကြောင်းလေးတွေပြောမယ်ဆိုလို့ရှိရင်ဟာလားအင်တာနက်ကနေဒီလိုပြည်သူတွေဈေးပေါ်ပေါ်နဲ့ခေါ်နေလို့ရတဲ့ဖုန်းတွေကိုပေါ့မင်းရှိတော့ဘူး။ဒီမှာဆက်သွယ်ရေးဝင်ဝင်ဖြည့်ရဆိုပြီးတော့ဒီလိုတွေရဲ့ဆက်သွယ်ရေးစီတီချုံးမှုကိုပြိဿုလိုက်တာဟာဒါအင်တာနက်ကိုလူခီချိုးဖောက်မှုတစ်ခုလည်းဖြစ်တယ်ဗျာ။နောက်ချက်ကပရာဟိတာပေါ့နော်။ဒီကဒါကစီလာတွေနောက်ဘူးမှုကြီးဒီဥရဲ့ပေါ်မှာလာတယ်။နောက်တော့ခုကျော်သူတို့ဒီနိုင်ကိုညီမှုအကင်းဆိုလို့ရှိလို့ပဲဆိုချမ်းမှုတွေဆိုတော့ပေါ်ပြဖို့လည်းမရှိဘူးဗျာ။အမှုလည်းမားရဆိုလို့ရှိရင်လည်းဒီကိုပိုင်နဲ့ညီမသူတို့လည်းလည်းလေထုတ်ပိုင်ခွင့်တော့မရှိဘူးဗျာ။ပြီးတဲ့နေ့ဆိုလို့ရှိရင်စီမံရေးတိကျနေတယ်မဆိုင်ချေနေတဲ့အတင်းကပ်ဆိုင်ဆိုင်ကိုဆိုင်ရတာရှိတယ်။ဒါကတူတူတရားရည်ရဲ့တောင်းကဲသမားတွေရဲ့သူတို့ကဆွာဝါနာရှာဖွေခွင့်ကိုဒါပိတ်တင်ထားတာလေဗျာ။စာရင်းစင်းဒီမှာဆိုလို့ရှိရင်အဲသတင်းကြီးသားဖော်ပြခွင့်မပြောနဲ့သတင်းယူခွင့်ကိုတော့ပိတ်တင်ထားတယ်။ဥပမာကျွန်တော်ကြည့်ခဲ့တဲ့မိုးတွေတော့ဆိုလို့ရှိရင်အဲကိုးတိုင်းတက်မှာမိုးကြီးကြီးလို့ဟာစကားတွေပျက်စီးတဲ့ဟာကိုအဆောက်တွေပျက်စီးတဲ့ဟာဓာတ်ပုံသွားရိုက်တဲ့ဓာတ်ပုံကတဲ့တော့ကိုကမ္ဘာဟာချုပ်ဖိုင်တာမျိုးတွေပေါ့ဗျာ။ဆိုတော့ဒီလိုဒေါ်လာတောင်းစီရောပစ္စည်းတွေသတင်းမျိုးတော့လိုလည်းလည်းရယူပြန်ရှိတဲ့ဖြိုးရတယ်။အခုဖာရှိတော့ဆိုတာလည်းတိုင်းပြည်လုံးနဲ့ဆိုင်နေလို့လားပြောတယ်။ဘူးသက်တော်တကယ်ဆိုတာဖာနဲ့စင်းနေရယူပြန်မှမရတာ။အဲသတင်းတွေကိုပိတ်ဆို့ထားတာ။အစ်ကကျမတက်မလို့သားတွေဒါဒီပသတင်းမီဒီယာတွေသာထောင်ဝင်ကိုပိတ်ပြီးထားတယ်။ဟောပိတ်တင်ထားချက်တွေကတော့အများကြီးဗျာ
။သောရရှင်များခင်ဗျာ။ဒီနေ့ကကျန်းသက်စာချင်းဆိုပြီးအာနာယူလိုက်တဲ့သမရတဲ့ဦးသိန်းစိန်ဦးဆောင်တဲ့အစိုးရကမြန်မာနိုင်ငံပေါ်ပိတ်ဆို့ထားတာတွေရုပ်သိမ်းပေးစေချင်တယ်လို့ပြောဆိုနေပါတယ်။ဒါနဲ့ပတ်သက်လို့ဆေးဆွေးရကပြည်သူတွေကိုပိတ်ပင်ထားတာတွေပြန်ဖွင့်ပေးရင်လူခွင့်ချိုးဖောက်မှုတွေမရှိတော့ရင်နိုင်ငံရေးကျင်းသားတွေလွတ်ပေးရင်တော့အစိုးရတဲ့လူလာနေတဲ့အရေးယူပိတ်ဆို့မှုတွေရုပ်သိမ်းမဲ့အလားအလာတွေ့ရတယ်လို့88မျိုးဆက်ကြောင်းသားကောင်းဆောင်ကိုထွန်းမြောင်အဖွဲ့ဝင်နိုင်ငံရေးအင်အားစုတွေကပြောဆိုကြပါတယ်ခင်ဗျာ။